နနိုင်ငံသဘောတူညီချက်ရတာနှစ်နဲ့ချီရှိခဲ့ပေမဲ့တကယ်လက်တွေ့လုပ်ရစေမစတင်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စလာမယ့်စက်တင်ဘာမှာအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘဒူမိုမင်ကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်24ရက်နေ့ကမြို့တော်ဒကာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကသတင်းတော့တွေကိုအဲ့လိုပြောလိုက်တာပါဒါဟာဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအဓိကတာဝန်ရှိသူတယောက်အနေနဲ့မွတ်စလင်တွေပြန်လာရေးအကောင့်မြင်သဘောပထမဦးဆုံးအကြိမ်ပြောတာလည်းဖြစ်ပါတယ်ဒီမတိုင်ခင်ကတော့ဝန်ကြီးချုပ်ရှိတ်ဟာစီနာအပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဟာဒုက္ခသည်တွေပြန်ပို့ရေးအကောင့်ထဲပေါ်မလာတဲ့ကိစ္စမြန်မာအစိုးရဘက်ကပဲအဖြစ်တင်နေကြတာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နိုင်ငံသဘောတူညီချက်တွေနဲ့အညီထပ်ပြေးသားသူတွေပြန်လက်ခံဖို့ပြီးခဲ့တဲ့2018နှစ်ဆိုင်ပိုင်းကလေးကအစင်းနည်းဖြစ်နေပြီးတကယ်မစတင်နိုင်သေးတာဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြန်မပို့လို့ဆိုပြီးငြင်းဆိုနေကြတာပါဘင်္ဂလားဒေ့ရှ်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်စတင်နိုင်တော့မလားဆိုတာလေ့လာတင်ပြသွားပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောခရိုင်မှာ2016ခုနှစ်အောက်တိုဘာလကနေသားဆောင်တပ်ဖွဲ့ကုကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုကိုအာဖာအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနောက်ပိုင်းတပ်မတော်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်မှုတံပြန်နှိမ်နှင်းနဲ့စစ်ဆင်ရေးလုပ်ခဲ့ပြီးအဲ့ဒီအချိန်ကလေးကမွတ်စလင်ကျွေးရွာသားတချို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးမှုရှိခဲ့ပါတယ်။အရေးအတွက်သိအများကြီးတော့မဟုတ်ပါဘူး။ဒီတောင်ရင်ကလေးကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေစိတ်ညစ်ချီရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုထားပါတယ်။အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးခင်2019ဩဂုတ်လမှာတော့အာဖာအကြမ်းဖက်အဖွဲ့ကနေရဲကင်းစခန်30လောက်ကိုကြောင်နေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြန်ပါတယ်။ဒီတစ်ချိန်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတပ်မတော်ကနေတံပြန်နှိမ်နင်းရမှာတပတ်မပြည့်ခင်အချိန်အတွင်းမှာပင်လူအယောက်380လောက်တေဆုံးတဲ့အဖြစ်ပြင်းထန်ခဲ့ပါတယ်။အဲ့ဒီအချိန်ကစမွတ်စလင်နေအိမ်တွေမိလောင်မှုတွေဖြစ်ပေါ်ရွာသားတွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြပြီးလက်ရှိအချိန်ထိလူ9,000ကျော်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဆိုပါတယ်။2018ခုနှစ်နှစ်ဆန်းပိုင်းသတင်းစာရှင်းလင်းပွဲတစ်ခုမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်စီပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တပန်းကျော်ရှိတဲ့အနေနဲ့9,000ကျော်ထွက်ပြေးသွားကြတယ်လို့ဆိုထားပါတယ်။မောင်းတော့ခရိုင်မှာရှိတဲ့မွတ်စလင်အရေးအတွက်တဝက်ကျော်နေဆက်ဖြတ်ကျော်ထွက်ပြေးသွားတယ်ဆိုတဲ့သဘောပါ။ဘယ်လိုပဲဖြစ်ဖြစ်ဒါဟာအလိုများတဲ့အရေးအတွက်ဖြစ်ပြီးဒီဒုက္ခတွေကိုပြန်လက်ခံရင်းဟာလေကြီးမားတဲ့လုပ်ငန်းစဉ်ကြီးတစ်ခုဖြစ်လာပါလိမ့်မယ်
။ဒီလက်ခံရေးစီစဉ်တဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကပြောဆိုထားတာတွေကပြန်ဝင်လာမဲ့သူတွေကိုလက်ခံမဲ့တောင်ပြိုလက်ဝဲနဲ့ငခုရစခန်းတစ်ခုတိဆောက်ပြီးသွားလို့အဲ့ဒီမှာစီစစ်မဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကျန်းမာရေးဝန်ထမ်းတွေအစရှိသဖြင့်တာဝန်ချထားအသိရှိနေပြီလို့ဆိုပါတယ်။အဲ့ဒီဂျာစခန်းတစ်ခုကနေတနည်းလူရောက်300လောက်စီစစ်လက်ခံနိုင်မယ်လို့လည်းပြောထားပါတယ်။စီစစ်ပြီးယာယီထားမဲ့အနောက်ဘက်ကဂျာစခန်းကိုလည်းတိဆောက်ပြီးသွားပြီးအဲ့ဒီစခန်းကြီးဟာလူ300လောက်ဆက်ပြီးနေတွေတိဆောက်လို့မပြီးသေးမီစက်ကြာယာယီပဲနေရမယ်လို့ဆိုထားပါတယ်။ဒီမှာဆိုရဟာဒီလိုပြင်ဆင်ထားမှုခြေနေတွေကိုနိုင်ငံတကာတန်တမာတွေနဲ့ပြည်ဝင်ပြည်ပမီဒီယာတွေသိအောင်မကြာခဏခေါ်သွားပြလိမ့်ရှိပါတယ်
။မြန်မာအစိုးရဘက်ကအဲ့ဒီလိုလုပ်ကိုင်ဆောင်ရွက်နေပေမယ့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာအစိုးရဟာဒုက္ခသည်တွေကိုပြန်လက်ခံလို့စိတ်မရှိဘူးလို့ပဲတွင်တွင်ပြောပြီးဘလို့အကျိုးအကြောင်းဆိုတာကိုတော့အသေးချာရှင်းပြတာတိတ်မတွေ့ရပါဘူး။နိုင်ငံတကာမှာရောက်နေတဲ့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေကတော့မွတ်စလင်တွေရခိုင်ပြည်နယ်ပြန်သွားရင်လုံခြုံမှုရှိတယ်ဆိုတာအာမခံပေးရမယ်။နိုင်ငံသားအဖြစ်အသိနဲ့ပြည်ပေးရမယ်။သူတို့ကျေးရွာတွေမှာပဲသူတို့ကိုပြန်နေရာချပေးရမယ်လို့တောင်းဆိုတာမျိုးကြားကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့ ASPI လို့ခေါ်တဲ့ Australia မဟာဗျူဟာမူဝါဒဆိုင်ရာအဖွဲ့ဟာကျိုးတို့ကရိုက်တူးထားတဲ့တပ်ပုံတွေကိုအတုံးပြပြီးဒုက္ခတွေတွေပြန်လက်ခံပြီးမြန်မာအစိုးရလှုပ်ဆောင်ချက်တွေကိုလေ့လာတာလုပ်ခဲ့ပါတယ်။သူတို့ကိရှိချက်ကတော့2018နဲ့2019ခုနှစ်တွေအတွင်းအဲ့ဒီဒေသမှာအစိုးရဘက်ကနေအိမ်တွေကိုဖြိုချရှင်းလင်းတာမျိုးလုပ်နေတာပဲတွေ့ရပြီးပြန်ဝင်လာမဲ့သူတွေနေထိုင်ဖို့ဘလို့အဆောက်အအုံတွေမှစောင့်နေတာမတွေ့ရဘူးဆိုပြီးထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးလူမှုဝန်ထမ်းကျေးဇူးရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေကနေအိမ်တွေကြိုတင်ပြီးစောင့်မထားတာဟာ ne dure machine, piasi, toama, so in yalo pitao, piawi la dure gu, ne e sapo, mwe bema pitao, gorai masao nine dure guro, asoyaga, saubema piti, jas kama, yayi nitai, sangayama pitao, darimka, throatre, padae saoni, sape njandri, sigan rene, a charge again, saoni, bawine, po gaune, chiari, titong, bidwa melu, CAN, the rintanago, Piojara, Pijayavai. Akusuni Dokadevi, Jalakani Kesa, Bingladesh, Suya Pine, Sunibu, Tinai, Dokades, Candide, Tibabi, Sisinu, Sundiago, Nima Suya Kusile, Puetapue, Bingladesh Nangu, Bayanivai.
Lashitini Alongo Chongo Dongaji, Dokadevi, Jalakai, Nima Suya Baga, Pisne Moody, Lolamu Machine Usuragura, Lekanaja Shibare. Tama di Betanarigo, Dokadevi, Piapuye. Asia Bawe Nagaga Bawega White Shimbini, the PB Assembly Zona Shibare. Piawala Duka Nagana Piku Bibu Petamagaro, the Managa Tizen Uriya, Yeshi Pishia met Pimisa Pibi, and I will downso Nilo, say Joe to Webono Matuya Babu. Yeji Laga, Bengali Soya Yadi Jabare. Dukas Kanema Achaudiasma Munida, Luzu the Pwangani, Duka Veria, the guest and I will joke any that new Mapiao, could you bebu no bare? ဒုက္ခတွေကိုယ့်သဘောနဲ့ကိုယ်လျက်ပြန်နိုင်တဲ့အခါကြမှာကအဲ့ဒီဒုက္ခတွေအတွက်လည်းအဆင်ပြေဘယ်မှာလဲဆိုရလဲဝန်တော့ဝန်ဖို့ရော့မြန်မာအစိုးရအတွက်လည်းနိုင်ငံတကာဖိအားတွေရောကြဆိုရဲသုံးဦးသုံးဖက်အကျိုးရှိတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ကြောင်းပါ။